တရုတ်စစ်သင်္ဘောနဲ့စစ်လေယာဉ်တွေကတောင်တရုတ်ပင်လယ်ထဲခုံမောင်းနေတဲ့အမေရိကန်စစ်သင်္ဘောတစ်စီးနောက်ကိုခြေရာကန်စောက်ကြလိုက်ပါပြီးမောင်းထုတ်ပစ်ခဲ့တယ်လို့တရုတ်အာဏာပိုင်တွေကတရုတ်လူမှုမီဒီယာကတစ်စီးအင်္ဂါနေ့ကပြောပါတယ်။အမေရိကန်ဘက်ကအခုလိုရန်စတဲ့လုပ်ရဟာတရုတ်နိုင်ငံရဲ့အချုပ်ချာအာဏာကိုဆူဆူရွရွချိုးဖောက်တာဖြစ်ပြီးဒေသတွင်းလူကြုံရေးကိုအန္တရာယ်ဖြစ်စေသလိုမမှန်းဆနိုင်တဲ့အဖြစ်မျိုးကိုအလွယ်လေးရောက်သွားစေနိုင်တယ်လို့တရုတ်တောင်ပိုင်းစစ်မြေပြင်တမဟုတ်ရဲ့ပြောခွင့်ရလီဝါမင်ကပြောကြောင်းဆောက်ချန်နာMorning Post တရင်မှာရေးသားထားပါတယ်။ဖြစ်တဲ့မော်ဘယ်ရီယားလို့ဆောင်ကြဟာနိုင်ငံတကာကကတ်ယောဂါကိုတိုက်ဖြတ်နေတဲ့လက်ရှိအခြေအနေနဲ့စန့်ကျင်နေတယ်လို့လည်းတရုတ်စစ်တပ်ကပြောပါတယ်။ကမ္ဘာကတ်ယောဂါဖြစ်ပေါ်နေခြင်းကိုအခွင့်ကောင်းယူပြီးငြင်းပွားတောင်တရုတ်ပင်လယ်ထဲစီးရဲရပိုပြီးထိန်းချုပ်နိုင်ဖို့စ조사နေကြတယ်လို့ American Radio တို့ကြအခုလိုပဲအပြန်အလှန်ဆက်ဆွဲနေကြတာပါ။ American သင်္ဘောဘယ်ရီကိုမောင်းထုတ်ခဲ့တယ်လို့တရုတ်စစ်တပ်ကပြောပေမဲ့ American ရေတပ်အရာရှိတူကတော့ဘယ်ရီဟာစီစဉ်ထားတဲ့အတိုင်းစစ်စီရေးကိုပြည်စုံအောင်လုပ်ခဲ့ကြောင်းနဲ့တရုတ်စစ်တပ်လေယာဉ်တွေဘက်ကအန္တရာယ်ရှိလောက်တဲ့အပြည့်အဝမျိုးလွတ်ဆောင်ခဲ့တာမရှိဘူးလို့ USNI News ကိုပြောပါတယ်။